ိန္ဒိယနိုင်ငံဂိုဝါမြို့မှာကျင်းပနေတဲ့ BRICS လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးဆဲ၅နိုင်ငံဖြစ်ကြတဲ့ဘင်္ဂလားဒေ့ရှ်ရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတို့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းအိန္ဒိယနဲ့ရုရှားနိုင်ငံတို့ကစီးပွားရေးနဲ့စီးရေးဆံရကိစ္စရပ်တွေမှာပုံမပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီချက်တွေရရှိနေတဲ့ဒီချိန်ထဲမှာပဲနေဆန်းဖြတ်ကျော်ဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအပေါ်ဆိုးရိမ်တဲ့အကြောင်းကိုလည်းအိန္ဒိယအစိုးရကဖိအားပေးပြောဆိုနေပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာထိပ်သီးဆွေးနွေးပွဲပြင်ပမှာရုရှားနဲ့တရုတ်ခေါင်းဆောင်တွေနဲ့စနေနေ့ကတီးခြားတွေ့ဆုံခဲ့ပါတယ်။ဆွေးနွေးမှုတွေကနေအင်မတန်အကျိုးဖြစ်ထွန်းစေတဲ့ရလဒ်တွေထွက်လာတာဟာနှစ်နိုင်ငံအကြားမဟာဗျူဟာမြောက်ရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်နိုင်ခြင်းကိုပြသလိုက်တာဖြစ်ကြောင်းဒေါ်လာတန်ပေါင်းထောင်ပေါင်းများစွာတန်ဖိုးရှိတဲ့ကာကွယ်ရေးနဲ့လောင်စာဆွမ်းအင်ဆိုင်ရာသဘောတူညီချက်တွေကိုရုရှားနဲ့လက်မှတ်ထိုးပြီးဝန်ကြီးချုပ်မိုဒီကပြောပါတယ်။ဝန်ကြီးချုပ်မိုဒီအနေနဲ့ရုရှားသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံဆွေးနွေးတာဟာနိုင်ငံအကြားကဆက်ဆံရေးကိုအသစ်ပြန်လည်စတင်နိုင်ရေးအတွက်ရည်ရွယ်ချက်ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအိန္ဒိယဟာအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတိုးမြှင့်ဆောင်ရွက်လာနေသလိုရုရှားကလည်းတရုတ်ပါကစ္စတန်တို့နဲ့ပုံမနီနီကကဆက်ဆံလာနေတာဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားနိုင်ငံကြားချုပ်ဆိုလိုက်တဲ့စာချုပ်ပေါင်း16ခုထဲမှာရဟယင်အစည်းအဝေးပူးတွဲထုတ်လုပ်ရေးလည်းပါဝင်ပါတယ်။